ကျွန်တော်ဝင်းမေမှာစစ်တွေမျိုးမှာပြည်ပပြန်မဟုတ်တဲ့ပြည်တွင်းကူကိုဗစ်ပိုးတွေ့သူအသက်6ဦးထပ်တွေ့တာကြောင့်အရင်တနင်္ဂနွေနေ့ကစပြီးမနေ့တနင်္ဂနွေအထိပြီးခဲ့တဲ့တစ်ပတ်တည်းရခိုင်ပြည်နယ်မှာပိုးတွေ့သူပေါင်း60နီးပါးအထိတက်သွားပါတယ်။ဒါကြောင့်မြန်မာတနင်္ဂနွေလုံးမှာလည်းမနေ့ဩဂတ်လ23ရက်တနင်္ဂနွေနေ့ည7နာရီအထိအရင်စုစုပေါင်းပိုးတွေ့ထားသူ300ထက်ကနေအခု450အထိထိုးတက်သွားခြင်းမှာရခိုင်အဓိကပါတီတစ်ခုကအစိုးရပေါ်ရတာကြောင့်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒါပေမဲ့အစိုးရဘက်ကတော့အတက်နိုင်ဆုံးလုပ်ပေးနေပြီးတချို့လူတွေစီကံပေါ်ရတာကသာအဓိကအကြောင်းရင်းဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးကပြန်ပြောလိုက်တာကိုပြောပြမှာပါ။မြန်မာနိုင်ငံမှာဆေးစစ်နိုင်မှုရာအေပီလကစပြီးအရင်ပိုးတွေ့သူသစ်ရချားရချားနဲ့အများစုသတင်းပတ်တွေမှာတဖြည်းဖြည်းကြာဆင်းလာခဲ့ရကနေအခု August 16ရက်အစအခုသတင်းပတ်မှာတော့ဇက်တိုက်ထိုးတက်သွားပါပြီ။တနင်္ဂနွေလုံးမှာပြန်ကောင်းလာသူကလည်း85ရာခိုင်နှုန်းကျော်လာပြီး340ချော်အထိရှိလာကစုစုပေါင်းသေဆုံးသူကလည်း6ဦးမှသာလတွင်နေရှိတက်လာခဲ့ပြီးရခိုင်ပြည်နယ်မှာဆိုသေဆုံးသူမရှိသေးကအရေးပေါ်အခြေအနေရောက်သူတွေလည်းမတွေ့ရသေးပါဘူး။ဒါပေမဲ့လည်းရခိုင်မှာပိုးထွေသူစာတိုးထိုး59ယောက်ထိဖြစ်လာခြင်းကအခြားပြင်းပြင်းထန်ထန်ဖြစ်နေတဲ့နိုင်ငံတွေမှာတွေ့ထားတဲ့ကူးစက်မှုများတဲ့ပိုးမျိုးစားစတွေ့လာခြင်းနဲ့တိုက်ဆိုင်နေတာမို့ရခိုင်ပြည်သူတွေအပြင်မြန်မာတနင်္ဂနွေလုံးမှာလဲစိုးရိမ်မှုတွေအကြီးအကျယ်မြင့်တက်လာနေပါတယ်။အခုလိုအချိန်မှာရခိုင်ပြည်နယ်ထဲမယုံကြည်နယ်လောက်အောင်မျက်နှုံးနဲ့ကိုဗစ်ကူးစက်နေတာကအလွန်အန္တရာယ်ကြီးနေပြီးကူးစက်မှုဇင်းမြစ်ကိုမရှာနိုင်တာကအစိုးရရဲ့စီမံခန့်ခွဲမှုနှောင့်နှေးအားနည်းတာကြောင့်လို့ရခိုင်မျိုးသားပါတီ ANP ကကြေညာချက်ထုတ်ပြီးပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်းအောင်ကျော်ကရခိုင်နဲ့ကပ်နေတဲ့ဘင်္ဂလားဒေ့ရှ်မှာပြင်းပြင်းထန်ထန်ဖြစ်နေချိန်မှာနေဆက်ထိန်းချုပ်တာပေါ်ရောခဲ့တယ်လို့အစိုးရကပြစ်တင်လိုက်ပါတယ်
။ဖြစ်တယ်ကဒီဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားတဲ့နေဆက်ကုမ္ပဏီသွားတာလည်းရှိတယ်၊ဒါကမဝင်သွားတာလည်းရှိတယ်။အခုစဖြစ်နေတဲ့မှာဒီလောက်ဘင်္ဂလားဒေ့ရှ်မှာပြင်းပြင်းထန်ထန်ဖြစ်နေတဲ့ရောဂါပိုးတွေစစ်ဆေးလားမစစ်ဆေးလားလဲကျွန်တော်တို့မသိဘူး။ဒီမှာအခုစစ်တွေမှာဖြစ်လာတဲ့ကိစ္စမှာဘလို့မှဇင်းမျိုးကိုရှာလို့မရဘူး
။ဒါပေမဲ့ရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့ရေးပေါ်တွန့်ပြန်ရေးကော်မတီအဖွဲ့ဝင်ပြည်နယ်ကျန်းမာရေးကိုဥဆောင်ကင်တွေရတဲ့ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာချန်းသာကတော့နေဆက်တွေမှာအရင်ခိုးကူတာရှိခဲ့ပေမဲ့အခုထိရောက်အောင်ထိန်းထားနိုင်တယ်လူတချို့ကာကွယ်ရေးစည်းကမ်းပေါ်ရတာကြောင့်သာအဓိကပါလို့ပြန်ပြောလိုက်ပါတယ
်။အရင်တော့ကတော့ကျွန်တော်တို့ကခိုးကူတာလေးနည်းနည်းရှိတယ်အခုဆိုရင်ကျွန်တော်တို့ကခိုးကူလာတဲ့လူတွေကိုလည်းကျွန်တော်ကိုဗစ်ဥယျာဉ်နဲ့ကျွန်တော်အရေးယူမယ်ဆိုတာမျိုးထုတ်ပြန်ထားတဲ့အခါအခုကတော့နေဆက်မှအဲ့လိုဖြတ်ကျော်ဝင်ရောက်တာမရှိသလောက်ပါဒါဆိုဘူးဒီအောင်မောင်တော့ကကျွန်တော်တို့ကိစ္စကူနောက်ထပ်တက်မလာပါဘူးဒီကျမိတ်ဝင်းကြီးဌာနရဲ့ညွန်ကြားချက်တွေကတိချလိုက်နိုင်ရင်မဖြစ်နိုင်ဘူးဆရာဥမာလူရဲမက်စတမ်းနဲ့စေးတဲ့ဟောအိမ်မနေမယ်ဆိုရှယ်ဒစ်စတန်စီလုံးမယ်ဒီကစနစ်တကျကိုလုံးမယ်ဆိုရင်ဒီနေရာဖြစ်ကြအကြောင်းတလောက်မရှိဘူးဆရာအခုကကျွန်တော်တို့ဘက်ကနည်းနည်းပိုးတဲ့အပိုင်းလေးလည်းပါပါတယ်ဆရာကျွန်တော်တို့ပြည်သူတွေဘက်ကလည်းဟိုတိတ်မစိုးရိမ်တဲ့အခါကျတော့အဲ့လိုမက်စ်မတက်ပြတော့တာဒီဈေးမှာလူအများကြီးတွေလောက်တာတွေအဲ့ဒီတကယ်ဖြစ်လာကြမှာကခုနကလိုစိုးရိမ်ပြီးစစ်သားမျိုးတွေကာကွယ်ရာတွေရှိပါကြအခုတော့တော်တော်လေးကိုစဉ်းစားနေနေတဲ့တော့နေကြပါတယ်ကြာ
အခုလိုအချိန်မှာဥထုံးအောင်ကျော်ကနောက်ထပ်အဓိကစိုးရိမ်နေရတာကစစ်တွေမျိုးပေါ်ကစစ်ပေးဆောင်စခန်းတွေမှာကူးဆက်လာမှာကိုပါလို့အခုလိုဆိုပါတယ
်စစ်ပေးဆောင်စခန်းတွေကိုရောက်နေတဲ့လူကြီးကနေရာဆိုင်ရတာအခုလုံးရောထွေးပြီးတော့နေရတယ်အခုခုဒီ policy ဖြစ်လာပြီဆိုတာနဲ့အများကြီးကူးဆက်ပြီးတော့အခက်အခဲတွေဖြစ်လာမယ
်ဒီတော့ဒီစခန်းတွေမှာအစိုးရအနေနဲ့အဓိကဘာတွေလုပ်ပေးသင့်ပါလဲလို့မေးရမှာဥထုံးအောင်ကျော်က
သူတို့ကစားနေရခါလည်းပြက်လက်နေတယ်အဲ့တော့ကြောင့်စားနေရခါကလည်းဒါသက်ဆိုင်ကအစိုးရကနေလုံလောက်အောင်သူကဒီရောဂါပေါ်ကအာဟာရပြီးဝင်အရှိန်ခံနေရရှိတယ်လို့ပြောတယ်အဲ့တော့ကြောင့်စားနေရခါလုံလောက်ထုတ်ပေးခြင်းနဲ့
ဒီပေါ်ဝင်ကြီးဒေါက်တာချန်သာကလည်းသွားကူညီပေးဖို့ပြင်နေပြီလို့ဆိုပါတယ
်အဲ့ဒီဘက်ကမူဝင်နာနဲ့ကေစိန်းနဲ့ပြင်လင်းနေရရှာရဝင်ကြီးကလည်းတိတ္တသမ6ဘီလီယံပေါ့သမီးသားစုကို4000လို့နဲ့ထောက်ပါမယ်အဲ့ဒါဒီကိုကျွန်တော်တို့ပေးပါမယ်ဆ
ရာဒါပေမဲ့ဥထုံးအောင်ကျော်ကတော့အသွားလာကန့်သက်ထားချိန်မှာနှလုံးဖောက်တာနဲ့စီချိုတက်တာလို့နောက်ကြောက်ခက်ဆေးရမဲ့သူတွေမျိုးအရေးပေါ်လို့ရန်ကုန်သွားကုဖို့လိုလာရင်ချက်ချင်းသွားနိုင်အောင်နဲ့ကွာရန်တင်းအသွားလာကန့်သက်ထားတဲ့စခန်းဝင်စရာမလိုပဲချက်ချင်းကုသမှုခံယူနိုင်အောင်ပါအစိုးရကကြိုးပမ်းထားတဲ့လို့ထောက်ပြခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပါ